မဆာ၃ရက်နေ့ကဖမ်းဆီးခံရတဲ့ရန်ကုန်တိုင်းနေရာအနှံ့ကဆန္ဒပြတဲ့သူတွေကိုစစ်အုပ်ချုပ်ရေးကောင်စီကဒီကနေ့ပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်။လက်ရှိမှာတော့ပြန်လွှတ်တဲ့စီရင်နဲ့ဖမ်းဆီးခံရတဲ့စီရင်ကိုက်မကိုက်ကိုစစ်ဆေးနေပါတယ်လို့တရားလွှတ်တော်ရှင်နေဒေါ်နှင်းဝင်းအောင်က VOA ကိုပြောပြပါတယ်။ဒီကတော့
အလုံးစုစုက600ဒေါ်လောက်တော့လွှတ်တယ်လို့သိရတယ်။ကလေးတွေပြန်ပြောပြကြရတော့အထဲမှာတော့6400 6500လောက်ပဲပြန်ခဲ့လို့ဆိုလို့ပြောတာ။ကျမတို့ကတော့အခုရှင်းနေကိုယ်စဲလွဲစားယူထားတာရှိတယ်။ကျမတို့အထံထားတဲ့သူတွေကိုစရင်ပြန်တိုက်နေကြတယ်ပေါ့
။အခုပြန်လွတ်မြောက်လာသူတွေရဲ့အကြမ်းမြင့်စရင်အရာကတော့တာမွေမြို့နယ်မှာလူအယောက် 300 ဝန်းကျင်၊ကျန်တဲ့ 300 လောက်ကတော့ဆိုင်တာယာမြို့နယ်၊ရွှေပြည်သာမြို့နယ်၊ဆိုင်ရန်ကင်းနဲ့စမ်းကြောင်းမြို့နယ်ကလူငယ်တွေလို့သူကဆက်ပြောပါတယ်။မန္တလေးမှာတော့မတ်လ9ရက်နေ့အောင်မြေတာဇံမြို့နယ်အတွင်းမှာဖမ်းဆီးခံရသူတွေကအယောက်30ကျော်မနေ့ညနေကပြန်လွတ်လာပါတယ်။ဖြစ်စဉ်တစ်ခုထဲမှာဖမ်းခံရတဲ့တခြားသူတွေကတော့ဆက်ပြီးတော့ထိန်းသိမ်းခံထားရတယ်လို့မန္တလေးတိုင်းဥပဒေအထောက်အကူပြုကွန်ရက်ကတရားလွှတ်တော်ရှင်နေဒေါ်အေးတန်နာက VOA ကိုပြောပြပါတယ
်။22လမ်းနဲ့တော့6689ကဖမ်းမိတဲ့သူတွေလွတ်တာကတော့မနေ့ညနေ6နာရီဝန်းကျင်လောက်မှာပေါ့နော်။22ရက်နေ့ကဂျမန်ပြည့်ရဲ့ဆိုတော့ခါကြအဲ့မှာကျမတို့တရားရုံးသွားတဲ့ခါမှာဂျမန်မှာတရားစွဲတင်တဲ့ခါမှာအဲသူတို့ဒီလွတ်တဲ့ပေါ့နော်34ရက်ကတရားစွဲတင်မှုသူတို့ကလွတ်တဲ့အဲတနေ့သူတွေလည်းတရားစွဲတင်ခံရပါတယ်ဆိုပြီးတော့တရားစွဲတင်လာ
အကြမ်းဖက်လို့ရတဲ့ဖမ်းဆီးထိန်းသိမ်းရတာနောက်အများပိုင်းပစ္စည်းတွေကိုဖျက်ဆီးလို့ပြစ်ခတ်နှိမ်နှင်းရတာဖြစ်ပြီးတော့ငြင်းငြင်းချမ်းချမ်းဆန္ဒပြတဲ့သူတွေကိုတော့နှိမ့်ရှေထောင်ထဲမှာချပဲနဲ့ပြန်လွှတ်ပေးလိုက်တယ်ဆိုတဲ့အခြေအနေကိုစစ်ကောင်စီဘက်ကပုံဖော်ချင်တာဖြစ်နိုင်ကြောင်းလည်းနိုင်ငံရေးလေ့လာသူတွေကမြင်ပါတယ်။တွေ့ထက်တန်ရိုတည်ဆုံမှုတွေကိုအမေရိကန်ပြည်ထောင်စုအပါဝင်အနောက်နိုင်ငံတွေကပြင်းပြင်းထန်ထန်ရှုတ်ချထားပေမဲ့ဖမ်းဝရမ်းထုတ်တာဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲတာတွေကိုတော့စစ်အုပ်ချုပ်ရေးကောင်စီဘက်ကဆက်ပြီးလှုံ့ဆော်နေစေဖြစ်ပါတယ်။ဒီလိုမငြိမ်မသက်ဖြစ်နေတဲ့အခြေအနေကရှေ့ကျလာတာနောက်ပြီးတော့နိုင်ငံတကာဖိအားများလာတာနဲ့အမျှစစ်ကောင်စီဘက်ကစစ်ဆက်နှိမ့်နှိုင်းမှုကိုဥတီနိုင်လာဆိုတဲ့ပြောဆိုတာနေလဲကြားနေပါတယ်။ဒါပေမဲ့ဖမ်းဆီးထိန်းသိမ်းထားတဲ့နိုင်ငံတော်ဤတာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုအမှုတွေထပ်တိုးဖွင့်တာတရားရုံးထုတ်စစ်ဆေးတာမှာတော့အချိန်ဆွဲနေတာရှိလို့ဒီအခြေအနေကိုဥတီမနေကြောင်းကိုလည်းတချို့ကမြင်ပါတယ်။နိုင်ငံရေးလိလာတုံ့တက်သူဦးရဲထွန်းကတော့
စစ်ဆက်ဆွေးနွေးတဲ့နှိမ့်နှိုင်းနယ်ဆိုတာကအခုလိုဟိုစူးစူးပူပူဖြစ်နေမငြိမ်မသက်ဖြစ်နေတဲ့အကြောင်းငြိမ်သွားစေခြင်းလို့ငြိမ်သွားပြီးတော့ပုံမှန်ဖြစ်သွားစေခြင်းလို့ကြီးရွယ်တာအဲ့တော့အဲ့ဒီရဲ့ကျရောက်ဖို့အတွက်ဆိုရင်ဒေါက်တာစုကြည်လှုပ်ပေးမှပဲညိမ့်ပါเนาะတခြားဘသူနဲ့ဆွေးနွေးဆွေးနွေးမလွယ်ဘူးတက်ကိုဘသူနားလည်အောင်ပြောမှလဲအဲဆိုတော့အခါအဲ့ဒါကိုစဉ်းစားကြတဲ့အခါကျတော့ဒေါက်တာစုကြည်ရဲ့ကိစ္စတွေကိုအခုထပ်ပြီးတော့ပေါ်ထုတ်လာနေတာကိုထောက်ပြီးတော့တက်ကတော့အဲ့ဒီလိုဟိုဆန္ဒမရှိဘူးလို့ကျွန်တော်ကတော့တွက်တယ်အဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာလည်းအဲဘုကျိုးစော်မင်းထွန်းကပြောတဲ့ဟာအရာသူတို့ကတော့သူတို့ချထားတဲ့ရုံးမဲ့အတိုင်းသွားမှာပဲလို့သူကပြောသွားတာလေ
ဆယ်စုနှစ်တခုလောက်ဒီမိုကရေစီအတွက်ရုန်းကန်နေရချိန်မှာဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကနေအာဏာသိမ်းလိုက်ပြီးတော့အဲ့ဒီနောက်ဖြစ်လာတဲ့တနိုင်ငံလုံးလူမှုအုံကြွမှုတွေကိုတနက်နေ့ပြစ်ခတ်ဖြိုခွဲတာမှာတော့လူပေါင်း280ကျော်တေဆုံးခဲ့ရပါတယ်နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AAPB B ဘက်ကတော့မြေပြင်မှာတည်ဆုံးသူဟာဒီထက်များနိုင်နေဆိုပြီးထုတ်ပြန်ထားပါတယ်။ဖမ်းဆီးထိန်းသိမ်းခံရသူတွေကတော့ဖေဖော်ဝါရီလ၁ရက်နေ့ကနေမတ်လ23ရက်နေ့ထိစီရင်အရာ2800ကျော်သွားပြီဖြစ်ပါတယ်ရှင်။